စ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြားစစ်အာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်မေလတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံအများစုကအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးစစ်ပေးဒုက္ခသည်တွေဟာယာယီစစ်ပေးဒုက္ခသည်စခန်း223ခုမှာလက်ရှိလူဦးရေ3,000ကျော်ခိုလုံလျက်ရှိနေပါတယ်။အခုနောက်ပိုင်းနေစဉ်လိုလိုတိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေလေကြောင်းသုံးတိုက်ခိုက်မှုတွေကြောင့်စစ်ပြေးရှောင်တွေမကြာခဏနေရာပြောင်းရွှေ့နေရသလိုလူဦးရေလည်းပိုမိုများပြားလာတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ
်။နေ့တို့ကကျွန်တော်ပြည်နယ်မှာတိုက်ပွဲဖြစ်တယ်။အလည်းရတိုင်းလည်းဒီစစ်ကောင်စီကလည်းဟိုလက်နက်ကြီးတွေနဲ့ကြမ်းတမ်းထုတဲ့တော်ကြမလို့ကျွန်တော် PPP တို့တွေကထပ်ထွှေ့တာရှိတယ်ပေါ့နော်။အဲ့တော့လက်ရှိအချိန်ထိကတော့ကျွန်တော်တို့ပြည်သူလူထုတွေက IDP စခန်းရဲ့နောက်ပြီးတော့မှကျွန်တော်တို့ဒီတချို့ရက်ရွာတွေမှာပေါ့နော်လိုက်နေတဲ့နေရာအကောင်လုံးပေါင်းကကျွန်တော်တို့စင်းရက်လက်ဆိုနေရာနဲ့ဆက်နဲ့သုံးခုတော့မှရှိပါတယ်ဒါမှမဟုတ်ကျွန်တော်လက်လက်မိမိဒီတဲ့နောက်ထပ်အ ਨੇ ဆုံးဟို20ဝန်းကျင်ရှိတယ်လို့ကျွန်တော်ခန့်မှန်းရပါတယ်လူအရေကတော့3,000နဲ့ဟို2,000ဝန်းကျင်ရှိပါတယ်ခင်ဗျာဟုတ
်စစ်ပြေးဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းကလိုအပ်တဲ့အစားအသောက်တွေကူညီပေးနေပေမဲ့လုံလောက်မှုမရှိပါဘူးဒါအပြင်ပရဟိတလူတန်းသူတွေကလည်းတိတ်မရှိတာကြောင့်အရင်ငှတဲ့လိုအပ်ချက်တွေပိုများလာတယ်လို့ကိုပညာကပြောပါတယ
်ဒီနေ့တို့ကစပတ်တော့ဖို့လိုအပ်ချက်ကတော့ဆယ်လက်မြင့်မာနေတော့မှဖြစ်တော့ပေါ့နော်ခုနောက်ပိုင်းမှာတော့တချို့နိုင်ငံတကာဖွဲ့စည်းတစ်ခုနှစ်ခုကတော့ဝိုင်းလာပြီးတော့ဝိုင်းကူတာရှိတော့ပေါ့နော်ကျွန်တော်တို့တလကိုဆံပြီးကျွန်တော်တို့6ပြည်လို့ပြီးတာတွေပေါ့10ပြည်ပြီးတာရှိတယ်ဒါပေမဲ့ဒီဟာကလေတို့က2လ3လပဲပြီးနိုင်တော့ပေါ့ပေးပြီးလေးရှိတော့ပေါ့နော်နောက်တချို့ကလိုအပ်ချက်ကလည်းတချို့မိရစုပေါ်မှာမူတည်ပြီးတော့လိုအပ်ချက်တွေကတော့ဟိုအနေအတော်တော်မျိုးဆိုပါရှိတယ်။နောက်အားလုံးလည်းတို့လွားချုံနိုင်မှုမရှိသေးဘူးပေါ့နော်။အဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့လွားချက်တွေမြင်တာမြင်နေတယ
်။ဒီမော့ဆိုဒေသခံတူကလက်ရှိအချိန်မှာတိမ်းရှောင်လာကြတာရက်ကြာလို့စားနပ်ရိက္ခအတွက်အတော်ခက်ခဲနေတယ်လို့လည်းဆိုပါတယ်
။ပထမဆုံးရှောင်တဲ့ကတော့ချိန်မှာစိတ်သာပြီးပေါင်းတာတွေအားရခက်လို့ပြောဆက်သွားတာမျိုးရှိရတဲ့ဆိုတော့ဒီနေ့ကစားတော့ဘာအဆင်ပြေရပါတော့။အခုကျတော့ဟိုအရင်လည်းမပြေရတဲ့ကြာပြီးနောက်လည်းပတ်သက်ပြီးလမ်းတွေတော့များလည်းစိတ်သာတယ်မျိုးရှိတဲ့ဆိုတော့ဒီနေ့အိမ်ကျန်နေပါတော့စားတော့မှုလည်းတော့တော်လေးတော့အဆင်မပြေဘူး
။စပေးဒုက္ခတွေတွေဟာစားတော့ရေးအတွက်လေယာတွေပြန်လုပ်လို့လည်းမရအလုတ်ကင်လည်းမရှိဝင်ငွေလည်းမရှိအကြက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အခုနောက်ပိုင်းစစ်ပြေးဒုက္ခတဲတွေဟာစစ်ရှောင်စခန်းလုံးကျွတ်၊ရွာလုံးကျွတ်၊ဖျားနာရာမျိုးတွေကြုံတွေ့နေကြရပြီးကျန်းမာရေးအခြေအနေတွေပိုဆိုးလာတယ်လို့ဆိုပါတယ်။ကိုဝင်ဆောင်အမျိုးသမီးတွေ၊မွေးကင်းစမိခင်နဲ့ကလေးတငယ်တွေလည်းကာကွယ်ဆေး၊အားဆေးမရရှိတဲ့အပြင်အစာအာဟာရချို့တဲ့နေကြတယ်လို့ကိုပညာကအခုလိုပြောပါတယ်
။ဒီကိုဝင်ဆောင်ကာလမှာစတင်စထိုက်တဲ့ကျွန်တော်တို့အစာတောက်တွေကိုကျွန်တော်တို့ကလက်လိုက်မြင်မှုကတော်တော်လေးခက်ခဲပါပဲ။ခုနပြောလိုပဲအလုံးနဲ့ကလေးနဲ့တူလို့ပေါ့နော်။အဓိကတော့ဒီအစာတောက်တွေအကြက်တဲရှိတယ်၊ဝင်ငွေခက်ခဲရှိတယ်။နေရာတိုင်ခင်းကလည်းကျွန်တော်တို့အချိန်မပေးဘူး။အပူအေးမငင်မြမှုအဲ့ဒီဟာကမွေးကျွန်တော်မွေးမိခင်နဲ့ကိုဝင်ဆောင်မိခင်တွေအတုံတွေ့နေရတဲ့ခက်ခဲကြီးတခုလို့ပြောလို့ရပါတယ်။အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကလေးတွေမွေးဖားတဲ့အချိန်မှာအာရုံချုံနေတာတွေတချို့မိမိခင်တွေတည်ဆုံသွားတဲ့ကလေးငယ်တွေတည်ဆုံသွားတဲ့ကျွန်တော်မကြာခဏကြုံတာရှိပါတယ်
။လက်နေကြီးပြက်ကတ်မှုတွေလေရင်ပုံကျဲတာတွေတက်ကြီးရွယ်အိုတွေနာရာရှည်ယောဂတွေတွေအတွက်ဆေးဝါးအခက်အခဲရရှိမှုနဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေစိုးစိုးဝါးဝါးခံစားနေရတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောဆိုပါတယ်။မြန်မာနိုင်ငံအရှိချမ်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းမှာပြည်တွင်းအိုးမဲ့အိမ်မဲ့ဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေသူ3,000လောက်အထိရှိမယ်လို့ခန့်မှန်းတဲ့အကြောင်းဇွန်လဇန်းကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာတွေမှာလည်းဖော်ပြထားပါတယ်။ကြားပြည်နယ်အပါအဝင်အရှိတောင်ပိုင်းဒေသတွေအတွင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအခြေအနေစိုးရိမ်စရာကောင်းလောက်အောင်စိုးရိမ်ကြဆင်းနေတယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ။